စက်တင်ဘာ29ရက်မနက်ပိုင်းကမန္တလေးမြို့အမရပူရမြို့နယ်မြင့်ငယ်တရားအနီးမှာနိုင်ငံရေးအကျဉ်းသားတွေတင်ဆောင်လာတဲ့အချုပ်ကားတစ်စီးကိုလက်နက်ကန်အဖွဲ့တစ်ဖွဲ့ကတိုက်ခိုက်ပြီးအကျဉ်းသားတွေကိုကယ်ထုတ်ဖို့ကြိုးစားခဲ့ပါတယ်။တိုက်ခိုက်မှုအတွင်းနိုင်ငံရေးအကျဉ်းသား2ဦးလွတ်မြောက်ပြီး6ဦးကတော့ပြန်လည်ပြစ်ခတ်ဖမ်းဆီးခံခဲ့ရတယ်လို့တိုက်ခိုက်မှုမှာပါဝင်တဲ့တိုက်ခိုက်ရေးတာဝန်ခံကပြောပါတယ်။မြင့်ငယ်တရားအချုပ်ကားတိုက်ခိုက်မှုအကြောင်းရန်ကုန်ကသတင်းပေးပို့လာပါတယ်။ကိုစော်မိုးကျော်ပြောပြပေးပါမယ်ရှင်
။စက်တင်ဘာလ29ရက်မနေ့ပိုင်း9နာရီဝန်းကျင်လောက်ကအိုးဘုတ်အချင်းထောင်ကနေကြောက်စဲတရားရုံးကိုရုံးထုတ်တဲ့နိုင်ငံရေးအကျဉ်းသားတွေပါတဲ့အချုပ်ကားကိုကြောက်စဲတရားရုံးကအပြန်မြင့်ငယ်တရားအနီးမှာလက်နက်ကင်အဖွဲ့တစ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာရဲနှုတ်သေဆုံးပြီးထွက်ပြေးတဲ့အကျဉ်းသားတွေကိုပြန်လည်ပြစ်ခတ်ဖမ်းဆီးတာကြောင့်6ဦးပြန်လည်ဖမ်းဆီးခံရပါတယ်။ဖမ်းဆီးခံရသူတွေတဲ့တဦးကတော့ထိခိုက်ဒဏ်ရာရခဲ့တယ်လို့တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့မြို့ပြပျောက်ကြားအဖွဲ့လို့နာမည်ပေးထားတဲ့အဖွဲ့တစ်ဖွဲ့ကတာဝန်ခံဗိုလ်နေလင်းက VOA ကိုပြောဆိုပါတယ
်။အချုပ်ကားကိုကျွန်တော်တို့သတင်းပေးမှုကြောင့်နိုင်ငံရေးသမားရှစ်ဦးပါလာလို့ကျွန်တော်သတင်းရရှိရဗျ။အဲဒီမှာကျွန်တော်တို့ပြန်တဲ့အချိန်ကိုကျွန်တော်တို့ဂျောင်းဝင်ဖြတ်ပြီးတော့တိုက်ခိုက်ခဲ့တာပေါ့နော်။တိုက်ခိုက်ခဲ့တဲ့အချိန်မှာရဲခုနှစ်ကောင်တည်ဆုံးပြီးတော့6ယောက်တော့ကြန့်ရှိရပါတယ်။လွတ်မြောက်လာသူကတော့2ယောက်ပေါ့နော်။ကျွန်တော်တို့2ယောက်ကအချင်းညီမျိုးမျိုးကြောင့်ဖွဲသွားတဲ့အတွက်အဲဒီ2ယောက်ကကျွန်တော်မဟာမိတ်ဖွဲ့လေးတစ်ခုနဲ့ပါသွားတယ်ဗျ
။ပြန်လည်ဖမ်းဆီးခံလိုက်ရတဲ့နိုင်ငံရေးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရနိုင်ခြေတွေရှိတဲ့အတွက်စိုးရိမ်တယ်လို့လည်းဘိုးနေလင်းကပြောပါတယ်
။အဲ6ယောက်ကိုသတင်းအစိုးရတင်လိုက်ရတော့အဲ6ယောက်ရဲ့သတင်းအစားနာမပြောက်သွားအောင်လို့ကျွန်တော်တို့နိုင်ငံရေးသမားတော်တော်များများကဘယ်သူမှမသိဘဲနဲ့ကြွေလွင့်လာတယ်ညားနေကြ။သူတို့ရဲ့ဒါစားဖြောက်တဲ့အဟာပေါ်မူတည်ပြီးတော့ဗောနော်အဲကြောင့်မလို့ကျွန်တော်တင်အစောကြီးတင်လိုက်ရခြင်းဖြစ်ပါတယ်။ကျွန်တော်အသေးစိတ်ကိုတော့ကျွန်တော်ရဲဘော်တွေအကုန်လုံးမလုံးယုံသေးတဲ့အတွက်ကျွန်တော်ဘက်ကဘာမှပြောလို့မရသေးပါဘူးနဲ့
ဒီတိုက်ခိုက်မှုအပြီးမှာမန္တလေးတိုင်းမြင့်ငယ်မြို့နယ်အနီးမှာစစ်တပ်တွေကလမ်းတွေပိတ်ထားပါတယ်။ဖြတ်သွားတဲ့ကားတွေကိုပိတ်ဆို့ပြီးတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။အကျဉ်းသားတွေဘသူဘဝဆိုတာတိကျအတည်ပြုချက်တွေမရသေးပါဘူး။မန္တလေးတိုင်းအတွင်းနေရာတချို့မှာပစ်ခတ်မှုပောက်ကွဲမှုတွေမကြာခဏဖြစ်ပေါ်နေတာကြောင့်စစ်တပ်ဘက်ကလုံခြုံရေးကိုတိုးချထားပါတယ်။နေအိမ်တွေကိုဝင်ရောက်ရှာဖွေတာဖမ်းဆီးတာတွေလည်းမကြာခဏရှိတဲ့အကြောင်းနိုင်ငံရေးအတိုင်းအဝိုင်းနဲ့နှိစက်သူတွေကပြောပါတယ်။